မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့ရေလုပ်ငန်းစဉ်စတင်နိုင်မှုဒုက္ခသည်ရှိထောင်ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာဘက်ကိုပေးရလိုက်ပါပြီဘင်္ဂလားဒေ့ရှ်ကိုတော့ရတာခီရောက်ရှိနေတဲ့မြန်မာပြည်ထရေးဝန်ကြီးကိုဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးဘက်ကသူတို့စီးစစ်ထားတဲ့ဒုက္ခသည်စီးရင်ကိုပေးရလိုက် Bangladesh ကိုရောက်လာတဲ့မြန်မာပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်ဆွေနဲ့ဒါကာမြို့တော်မှာတွေ့ဆုံဆွေးနွေးပြီးဒီပြန်ပို့မဲ့ဒုက္ခသည်စီးရင်ကိုတရားဝင်ပေးအပ်လိုက်တာပါ။ရိုဟင်ဂျာအများစုပါဝင်တဲ့ဒီဒုက္ခသည်ပြန်ပို့ရေးအစီအစဉ်ကိုနှစ်နိုင်ငံအရင်သဘောတူခဲ့ကြပေမဲ့ပြင်ဆင်မှုအားနည်းခဲ့တဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကရတ္တပတ်တွေနဲ့ချီရဆိုင်ခဲ့ပြီးမြန်မာပြည်ထရေးဝန်ကြီးရောက်လာပြီးမှအခုလိုစတင်မှုပြင်ဆင်လာတာပါပြည်ထရေးဝန်ကြီးခမ်ကမြန်မာနိုင်ငံအစိုးရဘက်ခြမ်းကိုဒုက္ခသည်စည်ရင်းတွေပေးအပ်ခဲ့တာနဲ့ပတ်သက်လို့သတင်းထောက်တွေကိုအခုလိုရှင်းပြပါတယ
်
ဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ဒုက္ခသည်မိသားစုပေါင်း1683စုတည်းကလူပေါင်း8032ဦးစီးရင်ကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးအပ်ခဲ့မှာမြန်မာဘက်ကလိုလိုလားလားလက်ခံခဲ့ပြီးဒီလူတွေပြန်လည်လက်ခံရေးစတင်စီစစ်လှုပ်ဆောင်တော့မယ်လို့ကျွန်တော်တို့ကပြောပါတယ်
တကယ်တော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဩဂုတ်လကနေစပြီးနေဆက်ကျော်ထွက်ပြေးလာခဲ့တဲ့ရခိုင်ပြည်နယ်ကဒီဒုက္ခသည်ပေါင်း8သိန်းနီးပါးပြန်လည်ပို့ဆောင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကသဘောတူထားခဲ့ပြီးဖြစ်ပါတယ်ဒီအစည်းအဝေးအရပြီးခဲ့တဲ့လမှာပြန်ပို့ရေးအစည်းအဝေးစတင်မှုပြင်ဆင်ခဲ့ပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့လုံခြုံရေးအာမခံချက်မရှိဘဲမပြောင်းချင်ဘူးဆိုပြီးဆန့်ကျင်ခဲ့တာကြောင့်အရင်အစည်းအဝေးကိုဆိုင်းငံ့ခဲ့ရပါတယ်မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်ဘက်ကနေပေးအပ်လိုက်တဲ့ဒုက္ခသည်စီးရင်တွေပြန်လည်စီးစစ်မဲ့ကိစ္စကိုလည်းပြည်ထောင်စုဝန်ကြီးခမ်ကအခုလိုပြောပါတယ
်။အာမရဇေတာလီကတ်တေးစီတာရာအဘရက်တ်ဒါဆိုင်ကော်ဒ်ဘေ။
ఏరా ဆိုတိကာမြန်မာဘက်ကသူတို့နိုင်ငံသားတွေဟုံမဟုတ်အရင်ဆုံးစီးစစ်စစ်ဆေးမှာပါပြီးတော့မှဆုံးဖြတ်အတည်ပြုရမယ်။ပြီးရင်တော့ပြန်လည်လက်ခံရေးလုပ်ငန်းအစီအစဉ်ကိုဘယ်လိုစတင်ကြအောင်လဲဆိုတာကိုဒီကိုယ်စားလှယ်အဖွဲ့ကဆုံးဖြတ်ကြမှာပါ။
အခုလက်ရှိမှာတော့မြန်မာနိုင်ငံနဲ့ဘင်္ဂလားနယ်စပ်ကြားမှာတင်းရှောင်နေကြတဲ့ဒုက္ခသည်တွေအရေးလဲပြည်ထောင်စုဝန်ကြီးခမ်ကအခုလိုပြောပါတယ်
။အေးမဟုတ်တဲ့ပြည်6000လို့ဒီအမှတ်0 line နဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဒီ border line say border line ရဲ့ဘာစဲရတဲ့အဝတ်စံကုတ်
အခုလောလောဆယ်နိုင်ငံကြားနယ်စပ်မှာလူ6000လောက်ရှိနေပါတယ်သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုမဝင်လာသေးပါဘူးမြန်မာဘက်ချမ်းမှာပဲရှိနေသေးတာပါဒီလူတွေရှိနေတာနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့ဘက်ကပြန်လည်စီစစ်လက်ခံရေးလုပ်ငန်းစဉ်တွေဆောင်ရွက်နေပြီလို့ပြောပါတယ
်လာမယ့်20ရက်နေ့ကျရင်မြန်မာဘက်ချမ်းမှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုတက်ရောက်ဖို့ကိုလည်းမြန်မာရေးပြည်ထောင်စုဝန်ကြီးကဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကိုဖိတ်ခေါ်ခဲ့ပါသေးတယ်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးတရားဥပဒေစိုးမိုးရေးကိစ္စနောက်မူဝေးစေဝါပူးပေါင်းတိုက်ဖျက်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးရုံးတွေဖွင့်လှစ်မဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကို3ရက်တာခီးသွားရောက်နေကြတာဖြစ်ပါတယ်ရှင်